စကိုင်းနဲ့မကွေးဘက်မှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်တွေဟာအခက်အခဲတွေဖြစ်နေတာရှိပါတယ်။မကွေးတိုင်းဒေသကြီးကံကောမြို့နယ်နှံကားချေးရွာကရွာကန်2000လောက်ဟာတောတောင်တွေထဲမှာစစ်ပီးရှောင်နေရတာအချိန်ကြာမြင့်လာပြီးမိုးရင်းကာလရောက်လာပြီဖြစ်တဲ့အတွက်နာမကျန်းဖြစ်တဲ့သူတွေများလာတယ်လို့စစ်ပေးရှောင်တွေကိုကူညီပေးနေသူတွေကပြောဆိုပါတယ်။စကိုင်းတိုင်းဒီပရင်ဘက်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းလာတွေလုပ်နေလို့ထောင်ထဲချီတဲ့ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့နန်းလောင်ကပြောပြမှာပါ
။မကွေတိုင်းဒေသကြီးကံကောမြို့နယ်ထက်ကလူဦးရေ4000နေပါရှိတဲ့အနန်းခါရွာဟာစစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေမကြာခဏခံရတဲ့ခြေရွာကြီးဖြစ်ပါတယ်။စစ်ကောင်စီရဲ့နယ်မြေရှင်းလင်းတာတွေကြောင့်ဒေသခံ2000လောက်နေထိုင်ရနေအိမ်တွေကိုဆုံးခွာပြီးတော့အနီးအနားကတောတောင်တွေမှာပုံရှောင်ရင်းနေထိုင်လာတာ9လအနီးပါကြာမြင့်လာပြီဖြစ်ပါတယ်။တောတောင်တွေတဲ့နေထိုင်လာတာကြာလာပြီဖြစ်တဲ့အတွက်ဖျားနာသူတွေလည်းရှိလာပါတယ်။ရှားတီဥသူအခုပြောင်းနေမတန့်ရှင်တဲ့ရေတွေတောက်တုံးမိတဲ့အတွက်ကြောင့်ဖျားနာတာတွေဖြစ်လာတာလို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတို့ကအခုလိုပြောပါတယ်
။စစ်ဘေးရှောင်ကအခုကဟာပြီးတားရီဒီဖြစ်အဖျားနာတွေတားပေါ့တာတုတ်ကွေးတွေလိုပါလို့လို့အင်းဖြားနေတာဒါပေါ်တာကတုတ်ကွေးပုံစံမျိုးပေါ်ညောင်းတာစိုက်ချာနေရေရာသူကူပြောင်းဆိုတော့လေတိုးတုံထဲမှာနေတော့ရေမတက်နာတွေရောက်လူဦးရေအလုံးမောရာကနေမှာရှိမှတင်နေနော်ရှိရလုံလောက်မှုရှိဘောစေဝါတော့ဒီတက်ကပယ်ရတာလက်ဖြစ်သေးတယ်ပြီးတော့ရှိရစေဝါနာပဲဒီတက်ကလုံးသွားတာပြဟုတ်တယ်ဖြားတာဖြားဖြားတာပြီးတော့အဆမ်းမပြတ်တော့ဘူးလေနေရတုံးလောက်ဖြစ်တာလေပြန်ဖြားလာလေအလိုမျိုးဖြစ်တယ်ဒီဆုံးမာရီတော့လို့ဒီဆုံးမာရီတော့မရှိသေးရလို့ဒါဆိုလာရတာတော့ရှိရကျွန်တော်ဒီကိစ္စကနေတော့ပို့တော့ပို့ထားတာလည်းလို့ပို့ပေါ်ဒီနေင်းပြည်နေတော့တိုးသေးသေးတယ်ပို့ရတယ်ဒီနေ့မျိုးခါကြီးဒီမှာကိုကြီးကျောင်းလေးပဲခဏလေးလာပြီးတော့တောင်းထဲမှာပဲနေကြတော့တာလာလဲပါပြေးလွားတာတော့စိတ်ကြီးပဲညာမလို့ဒီတောင်းထဲမှာပဲနေကြတော့တယ်
နှံခါကျေးရွာဟာအင်ချီတထောင်နေပါရှိတဲ့ကျေးရွာကြီးဖြစ်ပြီးစစ်ကောင်စီကလေကြောင်းကပါပစ်ခတ်ပြီးတော့အနေမြင့်ရှင်းလင်းတာတွေအထိလုတ်ခံရတဲ့ကျေးရွာဖြစ်ပါတယ်။အရင်ကလည်းတောတောင်တွေထဲတင်ဆောင်ရင်းဆေးဝါးပြက်လက်တာကြောင့်အသက်ကြီးပိုင်းတွေသိဆုံးတာတွေလည်းရှိခဲ့ပါတယ်။ဒါကမကွေးတိုင်းကအခြေအနေပါ။စကိုင်းတိုင်းတပယ်ရင်မြို့နယ်ထဲမှာဆိုရင်လဲစစ်ကောင်စီကဇူလိုင်9ရက်ကစလို့လေကြောင်းကနေရဟယင်တွေနဲ့အင်အားဖြည့်တင်ပြီးတော့အနေမြင့်ရှင်းလင်းတာတွေလုပ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတဦးကပြောပါတယ
်။ခရီးနေနေလေမဟာတော့ဘုန်းတော်ပြန်လိုက်ဆက်တယ်လို့ပါ။ဒီနေ့လာချာလေးနိုးပြီးတော့လာချာနှစ်ခေါက်လာချာပြီးတော့အဲ့ရနေပြီးတော့ဆက်ပြခြင်းမဟုတ်ပါဘူး။ကျွန်တော်လေးပေါ့ကျွန်တော်လေးကျွန်တော်ကြီးဆက်ပြခြင်းမဟုတ်ဘူး။ဆက်ပြခြင်းရောဝင်။ဆက်ပြခြင်းရောပြီးတော့အင်ဘုတ်ကနေပြီးတော့ကျွန်တော်တို့ဘုတ်ရွာနေပြီးတော့အုံးတင်ရတယ်မကြီးတော့ကြီးရွာခွန်ရွာဒီဘာဆိုလဲလူရ2000ကောင်ရလူရ3000ကျော်တော့ရှိမှာသူကြီးနေရတက်မယ်ဆိုရင်ခွန်ရနေရစားတယ်မယ်ဆိုလူရ1000ကျော်တော့ရခုတချို့ကလည်းသူတို့ရွာနဲ့မရှိတော့ပြန်ဝင်ရတဲ့ခါကျတော့ဒါပေမဲ့ပြန်ရောက်ကြခဲ့တော့လည်းမကြီးတော့တော့သူတို့ရွာပြန်ရောက်သွားကြတယ်သူတို့ရွာသူတို့ဖြစ်ကြောင်းလည်းအဲ့ဒါမရှိတော့ကြပြန်ရောက်ကြဒီဘက်ကပြည်သူတွေရှောင်ရတာပေါ့ဒီဘက်ဆိုတော့ဒီအရင်အစီအစဉ်ကောင်းလို့နော်အစီအစဉ်ရောက်ပါပြီအစီအစဉ်ရောက်ရင်ကနောက်ကျောင်းကိုလေးနဲ့ချပြီးတော့နောက်ကျောင်းကိုတို့ခုအစီအစဉ်ကိုရောက်လာ
ဇူလိုင်လ9ရက်ကစပြီးတော့စစ်ကောင်စီကအနေမြင့်ရှင်းလင်းနေတာဇူလိုင်12ရက်အထိဆိုရင်9ရက်ရှိပြီဖြစ်ပါတယ်အဲ့ဒီ9ရက်အတွင်းနေအိမ်အလုံး30နီးပါးမိရှို့ခံရတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအချိန်ထိစကိုင်းတိုင်းကိုအင်တာနက်ဖြတ်တောက်ထားတဲ့အတွက်လည်းအခက်အခဲတွေရှိနေပြီးစစ်ဘေးရှောင်တွေမှာသူကိုယ်ရေအသုံးဆောင်တွေလည်းလိုအပ်နေပါတယ်ဒေသခံကကူရဲ့အဖွဲ့ PDF တွေဟာကျေးရွာတွေကိုအကာအကွယ်ယူပြီးတော့အကြမ်းဖက်လုပ်ရက်တွေလုပ်နေတာကြောင့်နေမြေရှင်းလင်းနေတာလို့စစ်ကောင်စီကတုံ့ပြန်ပြောဆိုထားပါတယ်